အခုလိုမြန်မာဒီမိုကရေစီကောင်းဆောင်တောင်းဆန်းစုကြည်ရောမြန်မာသမ္မတဦးသိန်းစိန်ပါအမေရိကန်ခီးစဉ်ထွက်ခွာနေတယ်လို့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာလည်းစင်ကာပူနဲ့ဩစတြေးလျနိုင်ငံတွေကလွတ်တော်ဥက္ကဋ္ဌတွေရဲ့ဖိတ်ကြားချက်နဲ့အဲ့ဒီနိုင်ငံတွေကလွတ်တော်ရေးရာတွေကိုတွားရောက်လေ့လာဖို့ရှိပါတယ်စက်တင်ဘာလ23ရက်နေ့ကနေ26ရက်နေ့ထိစင်ကာပူနိုင်ငံမှာ4ရက်ကြာရှိမှာဖြစ်ပြီးတော့အဲ့ဒီကနေဩစတြေးလျနိုင်ငံကိုခီးစက်မှာဖြစ်ပါတယ်ခီးစင်အတွင်းဘသူတွေနဲ့တွေ့ပြီးတော့ဘာတွေအဓိကလေ့လာဆွေးနွေးကြမှာပါလဲဆက်သွယ်စုံစမ်းထားတဲ့မက်ခင်ပြူထွေးကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ဟာစင်ကာပူလွတ်တော်ဥက္ကဋ္ဌမိုက်ကယ်ဖမ်းမားရဲ့ဖိတ်ခေါ်မှုနဲ့ဒီမနေ့ကစက်တင်ဘာလ23ရက်နေ့ကစလို့၄ရက်ကြာစင်ကာပူခီးစင်ကိုရောက်ရှိနေပြီဖြစ်ပါတယ်။အဲဒီကနေမှဒီဩစတြေးလျနိုင်ငံကိုခီးစက်မှာဖြစ်ပါတယ်။သူရဦးရွှေမန်းရဲ့အဖွဲ့ဟာဩစတြေးလျစီးနီးလွတ်တော်ဥက္ကဋ္ဌဂျွန်ဟော့ကရဲ့ဖိတ်ကြားချက်နဲ့ဩစတြေးလျလွတ်တော်လေ့လာရေးကိစ္စတွေအတွက်တွားရောက်မှာဖြစ်တယ်လို့ရေပြူမြို့နယ်ပြည်အောင်စုချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းဦးကပြောပါတယ်။
ဒါကစင်ကာပူကတော့ဩစတြေးလျသွားရင်စင်ကာပူမှာ transit လုပ်တယ်လေအဲ့ဒီ transit မှာဟိုကလည်းခဏပြေဖို့ဖိတ်မှာပေါ့လေအဲ့ဒါပြေတာဖြစ်ပါလိမ့်မယ်အဓိကတော့ဒီကဟိုစစ်တော်ကလည်းလွတ်သွားခဲ့တယ်လွတ်တော်ဥက္ကဋ္ဌကဖိတ်လို့သွားတာပါပဲလေးလာရေးပါပဲနောက်ပြီးတော့ဒီစီးပွားရေးအေးနဲ့တချို့လေ့လာမယ်ပေါ့နော်ဟိုမှာအဲ့နိုင်ငံရေးကတော့နိုင်ငံရေးနဲ့လွတ်တော်နဲ့ပေါင်းပြီးသွားတာပေါ့နော်စီးပွားရေးကိစ္စမှာတော့ဟိုဆက်ပြူးရေးနဲ့မိုးမြူရေးနောက်ပဲကြည့်မှာပါဘောင်းသိပါမယ်ဦးသိဆွေဦးစိုးသာနော်ဦးသိမြင့်ဦးစရာဦးသိမြင့်စီဝိုင်းသမားကြီးတွေပါဆိုတော့ကိုတိတော့ဦးသိမြင့်တယောက်ပဲပါတယ်ကျွန်တော်ကသူ့ဦးသိမြင့်နဲ့သူ့ staff တွေပါမယ်နောက်ဟိုလွတ်တော်ထိပ်သိမ်းရေးဟိုဟာ AC company ကဟိုဝန်ထမ်းတွေပါမယ်ထင်တယ်အဲသူတို့ပဲကျန်တဲ့လူတွေဆိုကျွန်တော်လည်းမသိဘူးမမှတ်မိတော့ဘူးဗ
ျအခုသွားမယ်ဒီပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းရဲ့ခီးစဉ်ဟာဩစတြေးလျနိုင်ငံရဲ့မြန်မာနိုင်ငံအပေါ်မှာတန်ခတ်မှုတွေကိုဖယ်ရှားခဲ့ပြီးတဲ့နောက်ပိုင်းအမြင့်ဆုံးအဆင့်ဒီမြန်မာအစိုးရအရာရှိတဦးပထမဆုံးချိန်တွားရောက်တဲ့ခီးစဉ်ဖြစ်ပါတယ်။လက်ရှိအစိုးရအနေနဲ့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပြန်လည်ကောင်းမွန်အောင်ကြိုးပမ်းနေတဲ့အချိန်မှာအခုလိုမျိုးဩစတြေးလျနိုင်ငံခီးစဉ်ကလည်းရေးပါတဲ့ခီးစဉ်တည်းဖြစ်တယ်လို့ဦးဝင်းဦးကပြောပါတယ်
။ဒီလိုပြည်တိုင်းမယ်လေဩစတြေးလျကလည်းသူတို့ကအရင်ဟလာဒီဆန်ရှင်တွေအမ်ဘာဂိုတွေလုပ်ထားတာတွေအရင်ဆုံးသူတို့ရုတ်သွားတာလေ။နောက်ဒီကိစ္စမှာပြည်ရဲ့ကိစ္စလေအကုန်လုံးသူတို့ဘက်ကအရင်စပြီးတော့တင်းသွားတာဆိုတော့အဲ့ဒီအာပြည်ရဲ့အမြင့်ဆုံးအဆင့်သွားတာဆိုတော့အခုလွတ်တော်ဥက္ကဋ္ဌအနေနဲ့သွားတာပေါ့နော်အခုကတော့သူမြေကဘလို့ပြောမလဲနိုင်ငံတိုင်းကိုတော့သွားတာအားလုံးနိုင်ငံတိုင်းကတော့အရေးပါတာပါပဲကိုလိုနိုင်ငံကအရင်တော့လို့ဟုတ်လားဟို isolated ဖြစ်နေတာနေအခုပြန်ပြီးတော့ဆက်ဆံရေးတွေအကုန်လုံးပြန်ပြီးတော့ဟုတ်လားဟိုနိုင်ငံတိုင်းနဲ့ပြည်တိုင်းအောင်လုပ်နေတဲ့ခြေဆိုတော့ဘယ်နိုင်ငံမှမစိုးအရေးပါတာပါပဲ
ပြည်သူ့ချက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းဦးပြောသားတာပါ။ဩစတြေးလျနိုင်ငံဟာဒီအရင်မြန်မာစစ်ဆေးရလက်ထက်မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေကိုပြစ်တင်ရှုံချတဲ့အနေနဲ့မြန်မာနိုင်ငံအပေါ်မှာရေးယူတန်ခတ်ပိတ်ဆို့မှုတွေကိုချမှတ်ခဲ့တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဒါပေမဲ့မကြသေးခင်ကစလို့ဒီမြန်မာနိုင်ငံအတွင်းနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုအတိမတ်ပြုတဲ့အနေနဲ့မြန်မာအပေါ်မှာရေးယူတန်ခတ်မှုတွေကိုပြီးခဲ့တဲ့ဇူလိုင်လအထဲမှာပဲဒီဩစတြေးလျအစိုးရကပြန်လည်ရုပ်သိမ်းပေးခဲ့တာဖြစ်ပါတယ်။ပြည်ပြင်ပြောင်းလဲရေးတွေခိုင်ပါပြီးမြမလူလူရဲ့ဘဝတွေတိုးတက်စေမယ်နောက်ထပ်အပြောင်းလဲတွေအထွတ်ဒီအခြေအနေတွေရေရှည်ခိုင်မြဲစေဖို့အားပေးမယ်ပုံမှန်ကြီးမားတဲ့ထိတွေ့ဆက်ဆံမှုတွေနဲ့မြမနိုင်ငံကိုလက်တွေ့ကျကျအထောက်ပံ့ပြုသွားမှာဖြစ်တယ်လို့လည်းဩစတြေးလျနိုင်ငံသားရေးဝန်ကြီးကအဲ့ဒီအချိန်တုန်းကဆိုခဲ့တာပါပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းရဲ့ကိုယ်စားလှယ်အဖွဲ့ဟာဩစတြေးလျနိုင်ငံခီးစဉ်မတိုင်ခင်မှာတော့အခုဒီစင်ကာပူနိုင်ငံကို၄ရက်ကြာခီးရောက်ရှိနေပြီဖြစ်ပါတယ်စက်တင်ဘာလ23ရက်နေ့ကနေ26ရက်နေ့အထိ၄ရက်ကြာစင်ကာပူခီးစဉ်ကနေမြန်မာနဲ့စင်ကာပူနှစ်နိုင်ငံအကြားနှွေးထွေးတဲ့ဆက်ဆံရေးပို့ပြီးတော့ခိုင်မာစေမှာဖြစ်တယ်လို့ခီးစဉ်အတွင်းမှာဒီစင်ကာပူလွှတ်တော်ဥက္ကဋ္ဌအပြင်စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနောက်ယာယီသမရဂျေဝိုင်ဖီလီနဲ့ဝန်ကြီးချုပ်ဟောင်းလည်းဖြစ်နောက်လက်ရှိအကြီးတန်းဝန်ကြီးကို6000တို့နဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့ Channel News Asia သတင်းမှာဖော်ပြထားပါတယ်ရှင်